မြန်မာနိုင်ငံရဲ့စီးပွားရေးဟာ2026 2029ခုနှစ်မှာတည်ငြိမ်သွားပြီလို့နိုင်ငံတကာငွေကြေးရောင်းမငွေအဖွဲ့ IMF ကပြောပါတယ်။လက်ရှိအစိုးရသက်တမ်းပထမနှစ်2026-29မှာစိုက်ပျိုးရေးထွက်ကုန်နဲ့ပို့ကုန်ရောကြတာ၊ရန်ကုန်တိုင်းမှာဆောက်လုပ်ရေးစီမံကိန်းတချို့ကိုယာယီရဆိုင်လိုက်တာတွေကြောင့်ခန့်မှန်းထိုးတက်မှုနှုန်း 5.9 ရာခိုင်နှုန်းအောင်ပိုနှဲခဲ့တယ်လို့မတ်လ28ရက်နေ့စွဲနဲ့ IMF ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဒါပေမဲ့2027-28မှာထိုးတက်မှုနှုန်း 6.9 ရာခိုင်နှုန်းအထိပြန်တက်လာမယ်လို့ခန့်မှန်းထားပြီးစိုက်ပျိုးရေးနဲ့ပို့ကုန်ကဏ္ဍပြန်ကောင်းလာတာကြောင့်အဓိကဖြစ်မယ်လို့ IMF ကပြောပါတယ်။ငွေပေါင်းပေါင်းမှုနှုန်းဟာ 6.8% ကျပ်လုံးနဲ့ခတ်ပြော့ပြော့ပဲရှိနေပြီးလူငွေပြောင်းမှုကတော့ 2025-26 မှာ 5.1% ကျပ်လုံးရှိခဲ့ရာကနေ 2026-29 မှာ 4% ကျပ်လောက်နီးပါးကိုကျသွားမယ်လို့ IMF ကခန့်မှန်းပါတယ်။အခုငွေပိုကျလာတဲ့အတွက် 2027-28 ဒုတိယနှစ်ဝက်မှာဗန်နောင်ငွေပိုပြီးသုံးဆွဲလာမယ်လို့ခန့်မှန်းထားတာကြောင့်ဒီချက်ကလည်းတိုးတက်မှုကိုအထောက်အကူဖြစ်စေမှာပါ။ဒီလိုအလားအလာကောင်းတွေနဲ့အတူသတိထားရမယ့်အန်ဒရီကလည်းရှိနေပါတယ်။အဲ့ဒီအထက်မှာဗန်လုပ်ငန်းကဏ္ဍအနေနဲ့အရေးပါတဲ့စီမင်းစည်းကမ်းအသစ်တွေနဲ့လိုင်လုံးညီတွေဖြစ်အောင်ပြန်ချိန်ညှိရမှာရခိုင်ပြည်နယ်ကလူသားပေးဒုက္ခအကြက်တဲဟာခွင့်မျိုးတိုးတက်မှုဆိုင်ရာဗန်နောင်ငွေကြေးထောက်ပံ့မှုနဲ့ရင်းနှီးမြှုပ်နှံသူတွေရဲ့ရေပုံရအမြင်သဘောထားပေါ်တည်အောင်မှုရှိနေတာကမ္ဘာလုံးဆိုင်ရာငွေကြေးစည်းကမ်းမတည်ငြိမ်ွယ်ရှိတဲ့လာလာကနေလူသုံးကိုဇင်းလုံးတွေတက်လာနိုင်တာတရုတ်နိုင်ငံရဲ့စီးပွားရေးအခြေအနေကမြန်မာနိုင်ငံပေါ်တည်အောင်မှုရှိလာနိုင်တာနဲ့တဘာဝဘေးရန်အတွက်အလားအလာတွေကိုလည်း IMF ကသတိပေးထားပါတယ်။